ကယားပြည်နယ်ကရင်နီဒေသမှာတော့ရေကြီးမှုကြောင့်သေဆုံးသူက30ဦးထပ်မံရှိနေပါပြီ။မိုးပြဲရေကာတာကနေလွတ်လိုက်တဲ့ရေတွေကြောင့်ဘလူးချောင်းတဝိုက်ကမြို့နယ်တွေမှာရေလွှမ်းမိုးမှုတွေဆက်ရှိနေပါတယ်။လွိုက်ကော်နဲ့ဒမော့ဆိုမြို့တွေမှာသတင်းလေးပတ်နီးပါးကြာလာတဲ့ရေဘေးဒဏ်ကြောင့်တောင်းနဲ့ချီတဲ့ဒေသခံပြည်သူတွေအတွက်စားနပ်ရိက္ခာစေဝါအမိုးကအမျိုးသမီးအသုံးဆောင်စတဲ့အရေးပေါ်အကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးပြောပြပေးပါမယ်။
ပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့ကလေးကရေလွှမ်းမိုးခဲ့တဲ့ကရင်ပြည်ဒေသကမြို့နယ်အများစုမှာအခုချိန်ထိရေပြန်မကျသေးပါဘူး။ရေပြေးကြောင့်စက်တင်ဘာလ19ရက်နေ့အထိရှမ်းနယ်ကရင်ပြည်နယ်ဆက်ကဖဲခုံမြို့နယ်မှာလူ၄ဦး၊နောက်ဒီမော့ဆူမြို့နယ်မှာတော့18ဦး၊လွိုက်ကော်မြို့နယ်မှာ2ဦး၊ရှားတော်မြို့နယ်မှာ2ဦးနဲ့ဘော်ခဲမြို့နယ်မှာ2ဦးစုစုပေါင်းလူ28ဦးသေဆုံးခဲ့တယ်လို့ကရင်ပြည်လူ့အခွင့်အရေးအဖွဲ့အစည်းမှဖော်ပြထားပါတယ်။အခုလနောက်ဆုံးအပတ်ထဲမှာလည်းရိုက်ကော်မြို့ပေါ်မှာနောက်ထပ်လူ3ဦးသေဆုံးတယ်လို့ကရင်ပြည်လူ့ခွင့်ရေးအဖွဲ့ကိုတည်ထောင်သူကိုပညာကပြောပါတယ်
ရိုက်ကော်မြို့ပေါ်ရက်ကွက်ထင်မှာပါနော်ထပ်3ဦးထပ်ဆုံးတော့ကျွန်တော်တည်ရတော့ပါတော့အရင်တော့ဒေတာဟောင်းရယ် plus ရယ်အခုတော့ရိုက်ကော်မြို့ပေါ်3ဦးလို့ပေါ်ပေါင်းလိုက်ရတော့လည်းကျွန်တော်ဟိုတည်ဆုံးစင်းလို့ကျွန်တော်ပြောလို့ရပါတယ်ခင်ဗ
ျရာဂီမုန်တိုင်းကရဲ့ကြောင့်မိုးသေးသေးထန်ထန်ယွာသွန်းခဲ့ပြီးတော့မိုးပြဲဆဲစိုးရင်ရေအမှတ်ကိုရောက်ပြီးရေလွတ်လိုက်ရတဲ့အတွက်ဘလူးချောင်းတစ်လျှောက်မှာရှိတဲ့မိုးပြဲဒီမော့ဆိုနဲ့လွိုက်ကော်မြို့နယ်တွေမှာရေလွှမ်းနေတာပါအခုတည်းကဒေသခံအများစုဘေးလွယာမှာရွှေ့ပြောင်းနေရတယ်လို့ကင်းဒီဒေသခံတွေကပြောပါတယ်ဒီမော့ဆိုမြို့နယ်နမ်းမယ်ခုံဘက်မှာဆိုရင်တထက်တိုက်အိမ်တွေရေနစ်မြုပ်နေတယ်လို့ပြောပါတယ်အခုနောက်ဆုံးနမ်းမယ်ခုံမှာရေကြီးနေတာနဲ့ပတ်သက်လို့ကရင်ပြည်ချားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကဌာနမှူးခမာတီးယာကအခုလိုပြောပါတယ်
။နှုတ်ကအုပ်စုဖြစ်တဲ့ဒီတော့ပေါ်ကလဲရိုနမခိုဖက်ကဒီနတ်စခါရိုဖလာဖာရိုမော်ပြာရိုကတော့ထားပြီးတော့မှဒီရေမြုပ်ရေမြုပ်တော့ပေါ်လေနော်။အဲ့ဒီမှာတော့ခုကတော့ကလောဒီဟိုရွှေပြောင်းလိုက်ရပြီ။အဲ့ဒီကလည်းမြုပ်ကုန်ပြီပေါ်လေနော်။ဒီတထတိုက်အဲ့ဒီကတော့ဆိုလို့ရှိရင်မြုပ်ကုန်ပြီ။နထအဲ့ကလည်းတိတ်မရှိတော့ဘူးဆို။လည်းကတော့ဒီကတော်တော်များများကတော့မြုပ်ကုန်ပြီပေါ်လေနော်။ဆိုတော့နည်းနည်းပပပဲကြမယ်။
ပြီးခဲ့တဲ့စက်တင်ဘာလ16ရက်နေ့အထိကင်နီဒေတာမှာရေပေးကြောင်အင်ဂျင်9000နဲ့လူရေ3000ဝန်းကျင်အရေးပေါ်ရွှေ့ပြောင်းခဲ့ရပါတယ်။စက်တင်ဘာလပထမပတ်ကနေအခုချိန်ထိကင်နီဒေတာမှာတောက်လျှောက်ရေကြီးရေရှမ်းတာတွေဖြစ်နေပြီးတော့လွိုက်ကော်နဲ့ဒီမော့ဆိုမြို့နယ်တွေမှာထပ်မံရွှေ့ပြောင်းနေရတာကြောင့်ရေပေးကံခံရသူအရေးအတွက်ဟာတိကျမကပုံများနိုင်တယ်လို့လည်းခွန်မာတီးယာကပြောပါတယ်။ရေပေးတံခံရတဲ့သူတွေအတွက်အခြေခံစားကုန်နဲ့အကူအညီတွေအမျိုးစုံလိုအပ်နေတယ်လို့ကီနီလူခွင့်ရေးအဖွဲ့ကိုတည်ထောင်သူကိုပညာကအခုလိုပြောပါတ
ယ်။ရေပေးဆောင်တွေအတွက်ကျွန်တော်စာနာရိက္ခာတွေဟိုအဝတ်အစားတွေဖြစ်စေနောက်ပြီးတော့မှဆေးဝါးတွေနောက်ရေကောင်းရေတန့်တွေပေါ့အဲ့ဒီဟာကလည်းနေ့တူပေါ့လိုအပ်ချက်တော့ဆက်ဖြစ်နေလို့ပေါ့လိုအပ်ချက်ကဆက်မြင့်နေလို့ပေါ့နော်အဓိကစာနာရိက္ခာပေါ့နော်ခက်ခဲတွေဆက်ကြုံနေရတယ်။အာနောက်အခြားတစ်ဖက်မှာလည်းဟိုဒစ်စစ်ဒစ်တဲ့မှာပဲကျွန်တော်ရွှေ့နေရတာတော့စတန်ဖရီနာတော့ရှိလို့ပေါ့နော်တချို့နေရာကနေရာတိုင်ခင်းဆင်းပြီးတော့တချို့နေရာနေရာတိုင်ခင်းကအမောကာတွေလိုအပ်ချက်ရှိတယ်
။ရေပေးကြောင့်နေအိမ်တွေပျက်စီးပြီးရေရှည်အတွက်တူလောင်ထားတဲ့စားနပ်ရိက္ခာတချို့လည်းရေထဲမျောပါသွားတဲ့အပြင်ဒေသခံတွေတနိုင်တစ်ပိုင်းစိုက်ပျိုးထားတဲ့စပားပြောင်းတွေလည်းရေရောက်ကိုရောက်သွားတာပါ။ဒါကြောင့်အခြေခံစားနပ်ရိက္ခာ၊ဆေးဝါးအမှုအကာအမျိုးသမီးချမ်းမာရေးအသုံးဆောင်စတဲ့ရေပေါ်ကူညီတွေလိုအပ်နေဆဲဖြစ်ပါတယ်။ရေပေးတံခံရတဲ့သူတွေအတွက်ကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြားပီနဲ့အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနေမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမယ်လို့စက်ပိတ်ထားပါတယ်။ကင်းဒီပြည်နယ်မှာရေပေးသင့်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအသေးစိတ်အခြေအနေထုတ်ပြန်ထားတာလည်းမရှိသေးပါဘူးရှင်။